Ukraine ချူချော်စစ်အတွက်တုံ့ပြန်တန်ခတ်တဲ့အနေနဲ့ Russia Sun and Company တကူကပိုင်ဆိုင်တဲ့ဒေါ်လာ25သန်းတန် Boeing 737လေယာဉ်ကိုသိမ်းဆီးဖို့နယူးယောက်မှာရှိတဲ့ပြည်ထောင်စုတရားရုံးတကူကခွင့်ပြုလိုက်ပါတယ်ဒီလေယာဉ်ကိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုစာရင်းမှာပါဝင်တဲ့ Russia တထေကြီး Igor Ivanovich Sachin ရဲ့ရေနံကုမ္ပဏီကပိုင်ဆိုင်ပြီးသူ့ရဲ့ရုံးချုပ်က Moscow မှာရှိပါတယ်ခွင့်ပြုချက်မရှိဘဲရုရှားနိုင်ငံကိုအမေရိကန်လုပ်လေရင်ဝင်ရောက်တာကိုတားမြစ်ထားတဲ့အရေးယူပိတ်ဆို့မှုကို PJSC ကုမ္ပဏီကထုတ်ပေါက်ခဲ့တယ်လို့အမေရိကန်အစိုးရရှေ့နေတွေကဗုဒ္ဓဟူးနေ့မှာပြောဆိုပါရယ်အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုပေါ်ပေါ်ထင်ထင်ပဲရှောင်တိန်ကျူးလွန်နေတဲ့ရုရှားကုမ္ပဏီတွေနဲ့သူတို့ရဲ့တထေးတွေဟာထိုက်တန်နဲ့ပြန်လည်ပိတ်ဆတ်မှုတွေလုပ်ရမယ်လို့အခုလိုဆုံးဖြတ်ချက်ကပြသလိုက်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားဘော်ပိတ်ဆို့ရွေးမှုတွေစတင်အသက်ဝင်ကြိမ်ကစပြီးအဲ့ဒီ Boeing လေယာဉ်ဟာ9ကြိမ်ထက်မနည်းရုရှားနိုင်ငံကိုအဝင်အထွက်ပြုလုပ်ခဲ့တယ်လို့ပြောဆိုပါတယ်။ဒီလေယာဉ်ဟာအမေရိကန်နယ်နိမိတ်ထဲမှာနောက်ဆုံးရှိခဲ့တာကတော့2014ခုနှစ်ကဖြစ်မတ်လကဖြစ်ပါတယ်။အခုလောလောဆယ်မှာလေယာဉ်ဟာရုရှားခီးစဉ်သွားနေတယ်လို့ယူဆရကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီလိုလေရင်ကိုထိမ့်သိမ့်ဖို့ဝန်ထမ်းထုတ်ခံရတာနဲ့ပတ်သက်ပြီးရုရှားကုမ္ပဏီဘက်ကတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။